တခိုင်ကဲယိုရန်ဒေသအနီးကနေရွေလျားတိုက်ခတ်ခဲ့တဲ့မိုရာဆိုက်ကလုန်းမုန်တိုင်းရဲ့အရှိန်ကြောင့်စစ်တွေမောင်းတော့ပါဝင်ရခိုင်ပြည်နယ်အတွင်းကဒေသတချို့မှာပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါတယ်။မုန်တိုင်းကြောင့်လူထိခိုက်ဒေဆုံးမှုမရှိသေးပေမဲ့လို့စစ်တွေမျိုးအနီးတစ်ဝိုက်မှာတော့အပျက်စီးများတယ်လို့ဒေသခံတွေကဆိုပါတယ်။အသေးစိတ်ကို VOA မြန်မာပိုင်းမင်းမြင့်ခိုင်သတင်းပေးပို့ထားပါတယ်။
ရခိုင်ကမ်းရိုးဒေသအနီးကနေဖြတ်ပြီးဘင်္ဂလားဒေ့ရှ်ကမ်းခြေကိုပဟိုပြုတ်ဝင်ရောက်ခဲ့တဲ့မိုရာဆိုက်ကလုန်းမုန်တိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်တဲကဒေသတချို့မှာအပျက်စီးတွေရှိခဲ့ပြီးဆုံးရှုံးမှုပမာဏအတိအကျကိုတော့လောလောဆယ်မှမသိရသေးဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ
်။ဆင်းရဲတော့ကျွန်တော်တို့မချိုးရသေးဘူးဗျာ။ဆင်းရဲလို့ကတော့လုပ်နေပါတယ်။အစာဦးတွေမိုးလာတာပေါ့လမ်းတွေပေါ်ပြင်းပြင်းနေတကန်းကြီးကျတယ်ဒီဥစားကအချိန်လေးပေါ့တော့နောက်တစ်ခါတော့ဒီတဲတွေပေါ့တဲတွေတော့ကောင်းများတော့ပျက်စီးတာပေါ့တဲတွေတော့ကောင်းများလေးတဲ့တဲ့ခါကျတော့အမိုးလမ်းတော့ပေါ့ပျက်စီးဖို့နောက်ကဒီဒုက္ခတွေစခန်းတွေပေါ့ဒုက္ခစခန်းတဲတွေပြိုကျတယ်တဲတွေပြက်တယ်
မိုရာဆိုက်ကလုန်းမုန်တိုင်းဟာဒီကနေ့မနက်ပိုင်းမှာလေတိုက်နှုန်းတနာရီ83မိုင်နှုန်းနဲ့စစ်တကောင်းနဲ့ကောက်ဆက်စကားမျိုးကြကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ကမ်းခြေကိုဥတီဝင်ရောက်ခဲ့တာပါဆိုက်ကလုန်းမုန်တိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်တွေကစစ်တွေမောင်းတော်မင်းပြားကြောက်တော်ပုံနှကြောစားရည်မြုပ်နယ်တွေမှာပျက်စီးဆုံးရှုံးမှုတွေရှိခဲ့ပြီးဒုက္ခသည်စခန်းတွေမှာရှိတဲ့တဲအိမ်တွေလည်းပြိုကျပျက်စီးခဲ့ပါတယ်မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတချို့ရှိခဲ့ပေမဲ့လည်းရည်ကြီးတာတွေလူထိခိုက်ဒေဆုံးတာတွေအထိဆိုးဆိုးရွားရွားမဖြစ်ခဲ့ဘူးလို့ဦးတင်မောင်ဆွေကဆိုပါတယ
်ကျွန်တော်ရခိုင်ပြည်နယ်မှာဟိုမနစ်တော့လည်းမုန်တိုင်းတွေဖြစ်ခဲ့တယ်2015တော့လည်းကျွန်တော်မုန်တိုင်းတွေဖြစ်ခဲ့တယ်အဲဒီတော့နည်းနည်းတော့ဆိုးတာပေါ့ရည်ကြီးတာပေါ့ဆိုတော့ထိခိုက်မှုလည်းများတယ်ပြေပြောက်လည်းရှိတယ်နောက်လမ်းနေပါလိမ့်လည်းဟိုပိတ်တာပေါ့အခုကတော့မုန်တိုင်းတော့ဖြတ်တယ်ဒါပေမဲ့အဲ့လိုကြီးတော့မပြတ်ခဲ့ဘူးပေါ့ဒီကိမုန်တိုင်းတွေ့ကြည့်ရင်တော့ကျွန်တော်ရှိမှာအပြတ်တာမရှိဘူးအဲ့မဲ့ဟိုလေတိုက်ကျတဲ့အိမ်ကြီးကတော့အမိုးလမ်းနဲ့ပုံးချောင်းနဲ့အမိုးလမ်းနဲ့ကျောင်းနဲ့အမိုးလမ်းနဲ့အဲဒီဥစ္စာတွေရှိပါတယ်ဒါတွေနဲ့ကျွန်တော်တို့အစီအစဉ်နဲ့ပဲကျွန်တော်ပြန်ပြီးတော့ဟိုမိုးလမ်းခြေရင်းရအောင်တော့ပြန်လုပ်ပါမယ
်စစ်တွေမျိုးအနည်းတစ်ဝိုက်မှာတော့အပြက်စီးနည်းနည်းများတယ်လို့စစ်တွေဒေသခံဦးတန်းထွန်းကဆိုပါတယ
်အဲကျွန်တော်က1968မှာတိုက်ခဲ့တဲ့ခိုင်မုံလမ်းကြီးရဲ့နောက်ပိုင်းမှာစစ်တွေမျိုးအတွက်ပေါ့နော်စစ်တွေမျိုးအတွက်ဒီဟာအပြက်စီးဆုံးရှုံးအများဆုံးပဲလို့ပြောလို့ရမှာပေါ့
လက်ရှိမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကိုယ်တိုင်မုံတိုင်းအရှိန်ကြောင့်အပျက်စီးများတဲ့နေရာတွေကိုတွားရောက်စစ်ဆေးနေပြီးမူလအခြေအနေရောက်အောင်အစိုးရရဲ့အစီအမံနဲ့ဆောင်ရွက်သွားမယ်လို့ရခိုင်ပြည်နယ်အစိုးရဘက်ကပြောပါတယ်ဆိုက်ကလုန်းမုံတိုင်းအရှိန်ကြောင့်တိုင်းနယ်ပြည်နယ်အများစုမှာမိုးကြီးနိုင်ခြေရှိနေသေးပြီးမြမကန်ယူလန်းတချောင်းနဲ့ကန်းလွန်ပင်လယ်ပြင်တွေမှာမိုးတက်လေပြင်းကျရောက်နိုင်တယ်လို့မိုးလုံမသားနယ်ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်မုံတန်းတန်တင်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလူတန်းချီကိုတော့အာနာပါလီကဒူးလူရစကန်တွေစီရွှေ့ပြောင်းပေးထားပါတယ်။မိုရာမုံတန်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတော့အ ਨੇ စုံလူ9ဦးတိတ်ဆုံးခဲ့ပြီးအင်ဂျင်ယာနဲ့ချီပျက်စီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာဒုက္ခသည်စကန်တွေမှာလည်းပျက်စီးမှုတွေရှိတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြထားပါတယ်ရှင်။